Welcome to the Voice of America in Burmese.
တော်တာရှင်များတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာ19ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးဟမတ်စ်ပြည်ပကပြည်တဲ့အခါဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကဝက်စ်ဘန့်ဒေသတွေကိုပါလက်စတိုင်းအာဏာပိုင်တွေကပဲအုပ်ချုပ်တင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတဝန်းမြို့ပြဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာနေပြီးစစ်ဘေးဒုက္ခတွေသိမ်းနေချီတိုးလာတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကသတိပေးပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေကြောင်းထိုင်းနိုင်ငံသား260ကျော်ပိတ်မိနေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြင်မွန်ကြိုင်မျောဘက်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ထိုင်းရောက် MOU လုပ်သားတို့လို့အားခေါင်းမုံဖြတ်ခံနေရတဲ့အကြောင်းဒုတ်အံဝိုက်တော်သားတွေတင်ဆက်ထားချက်2024အမေရိကန်ရွေးကောက်ပွဲမှာသမ္မတဟောင်းထရန့်သာအနိုင်ရခဲ့ရင်မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်ဘလို့တက်ရောက်နိုင်ခြင်းရှိလဲဆိုတာကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကပအစီအစဉ်မှာဆွေးနွေးထားတာကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တကားအရှနိုင်ငံရဲ့အစီအစဉ်နဲ့လေယာစိုက်ပုတ်လေယာစီးပွားသတင်းတွေဥတုရာသီနဲ့အနာဂတ်ကမ္ဘာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိပ်တန်းရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါောင်းခင်ဗျာ
။ Israel Hamas ပြည်ပကပြည်တဲ့နောက်ဂါဇာကမ်းမြောင်နဲ့ Jordan အနောက်ဘက်ကမ်းဒေသကိုပါလက်စတိုင်းတွေကပဲအုပ်ချုပ်တင်တယ်လို့သမ္မတ Joe Biden ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။Israel Palestine နှစ်ပြည်တော်အတူတကွရှိရေးမူကိုဖော်ဆောင်တဲ့အနေနဲ့ဂါဇာကမ်းမြောင်ဒေသနဲ့အနောက်ဘက်ကမ်းဒေသတွေကိုပေါင်းစည်းပြီးအုပ်ချုပ်မှုတစ်ခုတည်းအောက်မှာပဲထားသင့်ပါတယ်။ Palestine အုပ်ချုပ်ရေးအဖွဲ့ကိုပြန်လည်အသက်သွင်းပြီးအဲ့ဒီအုပ်ချုပ်မှုအောက်မှာထားသင့်တယ်လို့သမ္မတ Biden က Washington Post သတင်းစာကြီးမှာသူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်။ Palestine တွေကိုဂါဇာဒေသကနေအတင်းအကျပ်ရွှေ့ပြောင်းစေတာ၊နယ်မြေတွေကိုပြန်လည်သိမ်းပိုက်တာ၊ကန့်သတ်ပိတ်ပင်ထားတာနယ်မြေတွေကိုရှော့ချပစ်တာတွေလုံးဝမလုပ်ရဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။အနောက်ဘက်ဒေသအတွင်းအစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အစ္စရေးကောင်ဆောင်တွေကိုသူ့အနေနဲ့အလေးအနက်ပြောကြားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲသမ္မတဘိုင်ဒန်အနေနဲ့ဂါဇာစစ်ပွဲကိုဝင်ရောက်တားဆီးပေးပါလို့ပါလက်စတိုင်းသမ္မတမာမုဒ်အဘစ်ကစနေနေ့ကတောင်းဆိုလိုက်ပါတယ်။ဒီလိုလူမျိုးတုံးတပ်ဖြတ်မှုတွေကိုကိုကိုကိုခုခံကာကွယ်တယ်လို့ဘယ်လိုသတ်မှတ်နိုင်မလဲလို့လည်းသူကမေးခွန်းထုတ်လိုက်ပါတယ်။ရုရှားကနေဒရုန်းအမြောက်အများနဲ့ထပ်မံပစ်ခတ်တိုက်ခိုက်တဲ့အတွက်ယူကရိန်းနိုင်ငံတဝန်းအခြေခံအစအဝုံတွေပျက်စီးခဲ့ပြီးမြို့ရွာပေါင်း400ကျော်မှာလျှက်စစ်မှုတွေပြတ်တောက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကစနေနေ့တုန်းကထုတ်ပေါ်ပြောဆိုပါတယ်။တောက်ကြနေကြကနေစနေနေ့မနေ့အထိရုရှားနယ်တွေကပစ်လွှတ်လိုက်တဲ့ဒရုန်း38စင်းတွေက28စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်။အော်ဒက်ဆာပြည်နယ်နဲ့ဇီပူရီရီရှားပြည်နယ်တွေကနေနေရာပေါင်း400ကျော်မှာလျှက်စစ်မှုတွေပြတ်တောက်နေသလိုအော်ဒက်ဆာပြည်နယ်တဲကရေနံချက်ဆက်ရုံမှာလည်းလျှက်စစ်မှုတွေပြတ်တောက်နေတယ်လို့ဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်သက်တပ်ပတ်အတွင်းလူဟန်ဒုံညက်နဲ့ခါဆန်ပြည်နယ်တွေကနေရာ3ခုကိုရုရှားကမြေပြင်ထိုးစစ်အပြင်းထန်ဆင်နွှဲခဲ့တယ်လို့လည်းဗြိတိရှထောက်လန်းရေးသတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ရုရှားတရားရေးဝန်ကြီးဌာနကနာမည်ကျော်သတင်းစာကြီးဖြစ်တဲ့ The Moscow Times သတင်းစာကြီးကိုပြပဩဇာကံသတင်းစာအဖြစ်စီးရင်ထည့်သွင်းလိုက်ပါတယ်။ဒါဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအပေါ်အခုနောက်ဆုံးဖိနှိပ်မှုဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာအဝေးပြေးလမ်းဖောက်လုံနေစဉ်မြေအောက်ဥမင်ပြိုကျတဲ့အတွက်အလုံသမား42ဦးပိတ်မိနေပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတာစနေနေ့အထိရပ်တန့်တပတ်တစ်ခုရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကမြေတူးဖော်တဲ့ဆက်အစ်စ်ထပ်မံရောက်ရှိလာတဲ့အတွက်ပုံမှန်ထိရောက်စွာလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောဆိုပါတယ်။အဝေးပြေးလမ်းဖောက်လုံနေစဉ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြေပြိုကျခဲ့တဲ့အတွက်အခုလိုပိတ်မိနေတာဖြစ်ပါတယ်။ပေးမိနေသူတွေကိုကယ်ထုတ်နိုင်ဖို့မြေသားအနည်း169ပေအထိတူးပေါ်ရမှာဖြစ်ပြီးပြီးခဲ့တဲ့စနေနေ့အထိ89ပေအနက်ကိုစက်တင်နဲ့တူးဖို့ပြီးဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။တောတောင်တွေထူထပ်တဲ့ဥထရာခန်းပြည်နယ်တွေကအဝေးပြေးကမ်းလှမ်းဖောက်လုံနေစဉ်မှာအခုလိုဖြစ်ခဲ့တာပါ။ပေးမိနေသူတွေထဲမှာဖျားနာသူတွေရှိပေမဲ့အခြေအနေတွေကတိတ်ပြီးဆိုးဝါးသွားတာမျိုးမရှိဘဲအစားအစာနဲ့ဆေးဝါးတောက်ရည်တွေကိုပိုက်လိုင်းကနေတဆင့်ပေးပို့ထားတယ်လို့ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဒီလာတဲ့တိုက်ပွဲတွေပုံမပြင်းထန်လာနေတာမှာလူနေထူထပ်တဲ့မျိုးတွေအရက်ဒေသတွေအထိတိုက်ပွဲတွေပုံမကျပြန့်လာနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတိမ်းနဲ့ချီတိုးလာနေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့တအန်းရခိုင်တပ်မတော်ကိုကန့်အဖွဲ့တွေပူးပေါင်းပြီး2029စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလက်နက်ကိုင်တိုက်ပွဲတွေတိတိတသားသားအရှိန်မြင့်လာခဲ့ပါတယ်။2029စစ်စင်ရေးစတင်တဲ့အော်တိုဘားလ29ရက်နေ့နောက်ပိုင်းတိုက်ပွဲတွေကြောင့်ဥယျာဉ်စွန်ခွာထွက်ပြေးရသူ2000ကျော်ထပ်တိုးလာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကနိုဝင်ဘာလ18ရက်နေ့မှာထုတ်ပြန်သတိပေးထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းမှာတော့မြန်မာနိုင်ငံတွင်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက2000ကျော်အထိရှိလာတယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်။တိုက်ပွဲတွေပုံမပြင်းထန်လာတာနဲ့အများအပြစ်မဲ့ကလေးငယ်တွေအပါအဝင်အရသာတွေတိုက်ခိုက်သိမ်းဆုပ်မှုတိုးလာနေတာကိုသတိပေးထားတယ်လို့တိုက်ပွဲတွေအတွင်းနှစ်ဖက်အပြန်အလှန်ဖမ်းဆီးထားတဲ့တုံ့ပန်းတွေကိုလည်းနိုင်ငံတကာဥပဒေနဲ့အညီထိန်းသိမ်းဆက်ဆံဖို့ကိုလည်းကုလသမဂ္ဂကနှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်။နန္ဒကန်ပတိပကတွေတိုးလာနေတဲ့မြန်မာနိုင်ငံတဝန်းအရက်ဒေသတွေမှာဆေးဘက်ဆိုင်ရာအဆောက်အုံနဲ့လူတွေနေတဲ့ဆေးဝင်တိုင်းတွေထိခိုက်မှုမရှိအောင်အကာအကွယ်ပေးကြဖို့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ကတိုက်တွန်းပန်ကြားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတည်းကရှမ်းပြည်မြောက်ပိုင်းပန်ဆန်းဆေးရုံကို drone ထိမှန်တာကိုထောက်ပြပြီးလက်ရှိပတိပကတွေမှာပတိပကတွေတိုးလာနေချိန်မှာဆေးဘက်ဆိုင်ရာအဆောက်အုံတွေအကာအကွယ်ပေးမရတာဟာအကာအကွယ်မရတာဟာဆိုရင်စရာအခြေအနေဖြစ်လာတယ်လို့ MSF ကသတိပေးထားပါတယ်ရှမ်းမြောက်တိုက်ပွဲတွေပြင်းထန်လာတဲ့အော်တိုဘာလဂုံလောက်ကစလို့ပန်ဆန်းစည်ရုံကိုဆက်လက်မလဲပတ်နိုင်တဲ့အတွက်တောက်ကြနေက drone တိုက်ခိုက်ခံရမှုအတွင်တိုက်ခိုက်တိုင်ရာရရှိမှုတော့မရှိခဲ့တဲ့အကြောင်းနိုဝင်ဘာလ18ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ RSF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်လန်ဒကန်ပတိပက္ခတွေကြောင့်အထူးသဖြင့်ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာ MSF ရဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်းထားရတာဒါမှမဟုတ်အကန့်အသတ်နဲ့လှုပ်ဆောင်ရတာကိုထိခိုက်မှုတွေရှိနေပြီးဒေသခံလူတွေရဲ့ကျန်းမာရေးနဲ့လူဝါချက်တွေအတွက်စိုးရိမ်မှုဖြစ်လာတဲ့အကြောင်းကိုလည်း MSF ကပြောဆိုထားပါတယ်မြန်မာနိုင်ငံတခွန်းတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှဆေးဘက်ဆိုင်ရာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပိုများလာနေချိန်မှာပဋိပက္ခတွေအတွင်းလူနာနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ပိတ်မိတဲ့လူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုပေးဖို့လည်းပဋိပက္ခအတွင်းမှာပါဝင်တဲ့အဖွဲ့အစည်းတွေအားလုံးက MSF ကကြေညာတဲ့အထက်မှာပန်ကြားထားပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းမြောက်ဒေသမှာထိုင်းနိုင်ငံသားရာနဲ့ချီပိတ်မိနေစေပဲလို့ထိုင်းအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်ပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေက42ဦးကိုတော့အော်တိုဘားလ16နိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံဘက်ကိုပြန်လည်ခေါ်ဆောင်ပေးနိုင်ခဲ့တာရှိပေမဲ့နောက်ထပ်ထိုင်းနိုင်ငံသား260လောက်ပိတ်မိနေစေပဲလို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့လောက်ကန်အနီးကစခန်းတစ်ခုမှာစစ်စခန်းတစ်ခုမှာဒီထိုင်းနိုင်ငံသားတွေရှိနေတယ်လို့လည်းပြောဆိုပါတယ်မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ရဲ့2029စစ်စင်ရေးတိုက်ပွဲအတွင်းစတင်ခဲ့ပြီးနောက်တရုတ်မြန်မာနယ်စပ်မြို့တွေမှာအလုပ်လုပ်ကင်နေကြတဲ့ထိုင်းနိုင်ငံသားတွေနဲ့တရုတ်နိုင်ငံသားတွေယာနဲ့ချီပိတ်မိနေပါတယ်သူတို့ဟာတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အွန်လိုင်းကနေငွေကြေးလိမ်လည်တဲ့စိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအလုပ်လုပ်ကင်နေသူတွေလို့ယူဆရပါတယ်စနေနေ့တုန်းကတော့ထိုင်းအမျိုးသား23ဦးနဲ့အမျိုးသမီး18ဦးစုစုပေါင်း42ဦးကိုထိုင်းနယ်ခြားကော်မတီ TBC တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးရှမ်းပြည်နယ်တာချီလိပ်အုပ်ချုပ်ရေးအဖွဲ့ကထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ဂျန်နဲ့ပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေပြန်လည်ခေါ်ယူနိုင်ရေးဆောင်ရွက်နေတယ်လို့လည်းထိုင်းစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်ဒီတော့အတွင်းရှမ်းမြောက်ဒေသတစ်လျှောက်ထိုးစစ်ဆင်နေတဲ့ညီတော်မဟာမိတ်သုံးဘက်ကတော့လောက်ကင်မြို့ကိုမြို့သိမ်းတိုက်ပွဲဆင်နေတော့မှဖြစ်တဲ့အတွက်မြို့အတွင်းမှာရှိနေတဲ့နိုင်ငံသားတွေနဲ့တရားမဝင်နေထိုင်သူတွေဘေးလွတ်ရာကိုထွက်ခွာကြဖို့နိုဝင်ဘာလ18ရက်နေ့ကသတိပေးထုတ်ပြန်ထားပါတယ
်တင်းငွေနေမနဲ့ထိတ်တန်းသတင်းတွေကိုကိုစော်မိုးကျော်ကကြေညာပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နေတဲ့မှာနားဆင်နိုင်ပါတယ်ဗျဒါပြင်အဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းကန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်အခုတော့သတင်းပေးပို့ချက်စောင်းမားဆွေးနွေးကန်းနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တက်ဆက်သွားပါမယ် ပထမဆုံးတော့မွန်ပြည်နယ်ထဲကစစ်ရေးအခြေအနေနဲ့ကြည့်အောင်ပါမွန်ပြည်နယ်ကြိုင်မြော့မြို့နယ်တွေမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတင်းယူထားတဲ့ချောင်းနှခွတရားကိုစစ်ကောင်စီဘက်ကပြန်လည်တင်းယူဖို့ကြိုးစားနေတယ်လို့လေချောင်းကဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ချောင်းနှခွတရားကလုံးဝပြစ်စစ်ပြီးအသွားအလာတွေမရှိတော့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်ကြိုင်မြော့မြို့နယ်ချောင်းနှခွတရားကို KNL PDF ပူးပေါင်းတပ်တွေကသိမ်းပိုက်ထားတာကြောင့်စစ်ကောင်စီဘက်ကလည်းလေချောင်းပစ်ကူတွေနဲ့နိုဝင်ဘာလ18ရက်နေ့ကပြစ်ခတ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့ PDF တပ်တွေသိမ်းထားတဲ့ချောင်းနှခွတရားလည်းအခုချိန်မှာထပ်ပိုင်းကျိုးသွားပြီးကားတွေသွာလာလို့မရတော့ဘူးဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်။
ကားကတော့ကားကဘာမှမဆိုနေဘူးလို့ပြောတာတော့ပြန်ပြီးတော့ဆောင်းဖော်တဲ့ကားတော့ခမင်းကြီးပြီးတောင်းကြောင်းဆုံးတယ်။ဒါကြီးကတော့ဆိုတော့ဒါကြီးရောပါတယ
်။နိုဝင်ဘာလ18ရက်နေ့ကချောင်းနှခွတရားကျိုးသွားခဲ့တယ်လို့နိုဝင်ဘာလ17ရက်နေ့မှာတော့စစ်ကောင်စီကလေချောင်းတိုက်ခိုက်မှုတွေလှုပ်လာတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပါတယ်
။ဟိုချောင်းနှခွမြို့ကြီးတရားကိုအဲစကားထားတာပြန်လဲစုံမှုတော့သူသူစင်နာပါတော့သူစင်နေအမိကြောင့်ဖြစ်ကူနေရောဒီစစ်ကူနေရောအဲ့လိုမျိုးသူစင်နေတဲ့အချိန်မှာတိုက်ပွဲတွေဆက်လိုက်ဖြစ်နေတယ်အဆောင်နှခွကတာတော့သူကျိုးသွားတာပေါ့နော်ကတာတော့ကျိုးသွားပါတယ်ဒီကြောင့်တိုက်ခိုက်မှုကသမီးကိုကြီးပါလို့ပြောလို့ရတယ်ဟုတ်ကဲ့
ချောင်းနှခွတရားကျိုးသွားတာနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။နိုဝင်ဘာလ17ရက်နေ့မှာတော့ KNU ထိန်းချုပ်ရာမွန်ပြည်နယ်ကြိုင်မြော့မြို့နယ်နဲ့ပဲခူးတိုင်းရွှေကျင်ကြောက်ကြီးဘက်မှာလေချောင်းတိုက်ခိုက်မှုတွေအတွင်းအရက်သားတချို့ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းဆိုပါတယ်။စစ်ကောင်စီဘက်ကလည်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်နေတယ်လို့လည်းစောလေးကပေါ်ကပြောပါတယ်
။ဟုတ်ကဲ့အခုမဖက်ထိတွေ့တဲ့ဝေဖြစ်တဲ့ချိန်တိုင်းမှာကဒီဒီဘာလို့ရှိတဲ့ကြီးရည်ကိုအများကြီးပေါ့ပါတော့အများကြီးကိုဟိုကပြင်းထားပြီးလှုပ်ဆောင်တော့စတိုက်ကြည့်နေတာခင်ဗျအခုဒီဇန်ဘက်ဆန်ဘောတိဆုံးပြီးနေတဲ့ကြမ်းနေလဲပါနောက်ကျနေလို့ဒီကြောက်ကြီးရဲ့ဆိုက်ရှိဘူးရှိကြီးကြောက်ကြီးရဲ့ကြမ်းနဲ့ခါလာကြည့်တယ်အခုကဒီကျွန်တော်ကလည်းအခုဒီဇန်ဘက်ဆန်ဘောတိအခုကြောက်တော့အများကြီးအဲကျွန်တော်ဟိုဒါပေမဲ့ဟိုဘာလို့ဒီကြောင်အဆန်ချားလဲအကဲဝင်းလူလာလေးတွေတခါကျရင်တတိတူရယ်ဆိုလို့ရပါတော့သူရှိတာကလည်းလည်းကြီးကြတော့ပြစ်ပြင်းပြင်းကောင်းဒီမှာကြရင်တော့ဒီကတည်းကရတာပို့မှားတယ်ပေါ့နော်ပြင်းပြင်းကြီးရတာသူ့ဘောအလိုဖြစ်တယ
်ဝန်ပီနယ်ကြိုက်မျိုးမျိုးနယ်တဲကချောင်းနှခွတရားကို KNL PDF တပ်တွေကတိမ့်ပိုက်ထားတာကြောင့်စစ်ကောင်စီဘက်ကလည်းအပြင်းထန်တိုက်ခိုက်နေပါတယ်ချောင်းနှခွတရားမှာစခန်းချထားတဲ့စစ်ကောင်စီတပ်တွေကိုနိုဝင်ဘာလ10ရက်နေ့ကတည်းကပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပြီး6ရက်ကြာတိုက်ခိုက်ပြီးမှအဲ့ဒီနေရာကိုထိန်းချုပ်နိုင်ခဲ့တာပါအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးတာတွေများတယ်လို့လူ23ယောက်လက်နက်ချခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီနေရာကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်နိုဝင်ဘာလ17ရက်နေ့မှာစစ်ကောင်စီဘက်ကလေချောင်းတိုက်ခိုက်မှုတွေနဲ့အပြင်းထန်ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကင်နိုင်ရေးမြန်မာနဲ့သဘောတူထားတဲ့နားလည်မှုစာကျင်လောအရာထိုင်းနိုင်ငံမှာအလုပ်သွားလုပ်ကြတဲ့မြန်မာလုပ်သားတွေရဲ့အလုပ်သမားအခွင့်အရေးအခြေအနေအကြောင်းကို Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
ကောဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကောဆန်းလုံးကိုထည့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ဟိုဘက်ဆက်လာခဲ့တာပေါ့
ဒီဟာလုံးလေးဒီဟာကိုကညာပြန်ထုံးနေတာဆိုအိမ်ကိုလည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
ရွှေပြောင်းနေထိုင်တဲ့သူတွေကိုတရားဝင်လမ်းကြောင်းကနေတဆင့်သွားကြဖို့မြန်မာအာဏာပိုင်တွေကအမြဲတစေတိုက်တွန်းပြောဆိုနေခဲ့ကြပါတယ်ဒီလိုတရားဝင်သွားတာဟာကိုသွားမဲ့နိုင်ငံမှာအလုပ်ကိုင်နဲ့တခြားသောအခွင့်အရေးတွေအတွက်အာမခံချက်ရှိစေနိုင်ဖို့ဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမှာတော့များပြားလာတဲ့ MOU ရွှေပြောင်းအလုပ်သမားတွေအတွက်အဲ့ဒီလိုဖြစ်မနေပါဘူးဒါအပြင်အလုသမားတွေပြောတာကသူတို့ဟာအခွင့်အရေးချိုးဖောက်ခံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အာဏာပိုင်တွေစီကအကူအညီအနှဲငယ်ပေးရတယ်လို့ဆိုကြပါဗျ မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်ဖိုကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The World Watch ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ကျွန်တော်တို့ညှော်လင့်ထားရတဲ့ကတော့စီနေရီလို့ခေါ်ပါပါတယ်အကုန်လုံးကျွန်တော်တို့အလိုလိုရမယ်အလိုလိုရမယ်ဟာဆိုက်ကြီးကျွန်တော်တို့စာချုပ်ချုပ်ကဘောကြီးဆိုင်အကြီးကြီးနဲ့ချုပ်ခဲ့တာပါသူတို့ပြောတယ်ကျွန်တော်တို့ agency တွေကိုကျွန်တော်တို့အချိန်ချင်းခါခါမေးပါတယ်ကျွန်တော်တို့ဘလို့လိုလိုရမှာလဲကျွန်တော်တို့ကိုကော်ဆန်းလုံးနဲ့ခေါ်ပါတယ်ကော်ဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ဟိုပါတက်လာခဲ့တာပေါ့
ကိုကျော်ကပဲခူးတိုင်းတာယာဝတီမြို့ကဖြစ်ပါတယ်သူ့နေရမှာနေတော့ကတော့ရှင်မောင်းအလုတ်ကိုလုတ်ကင်ခဲ့တာပါ။ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာတော့စာဝတ်နေကြီးတွေကြက်တဲလာပြီးလုတ်ကင်စားတော့ဖို့အခက်ခဲတွေလည်းကြုံလာရပါတယ်။ဒါကြောင့်သူ့ရဲ့လယ်ကိုပေါင်ပြီးခိုင်းနေကံမှာ MOU လမ်းကြောင်းကနေတဆင့်အလုတ်သွားလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ်။ MOU လို့တရားဝင်လမ်းကြောင်းနဲ့သွားတာကအလုတ်သမားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေလည်းပူပြီးရနိုင်တယ်လို့ကိုကျော်ကယူဆပြီးဒီလမ်းကြောင်းကိုသူ့ရွေးချယ်ခဲ့တာပ
ါကျွန်တော် MOU ဆိုတဲ့ဟာကတရားဝင်စာချုပ်ချုပ်ပြီးလာခဲ့တဲ့အတွက်ကျွန်တော်တို့ကတာဝန်ခံမှုတာဝန်ယူမှုနေရာတကာရဲဝင်းတွားရတာပေါ့ကွာအောင်လန်းလာတော့ကျွန်တော်ရဲဝင်းမတွားဝင်ဘူ
းကိုကျော်ကလိုင်စင်ရပြပအလုပ်ကန်ကျူးဆောင်ကုမ္ပဏီတစ်ခုကနေတဆင့်လာခဲ့တာပါသူနဲ့အတူအလုပ်သမားအယောက်30လောက်ပါပြီးအားလုံးကထိုင်းကိုလာဖို့အတွက်သိန်း20ကနေ28သိန်းကြာကုန်ကြပါတယ်။သူတို့ဟာထိုင်းနိုင်ငံတာခိုင်ထဲကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှလုပ်ရမယ်ဆိုပြီးစာချုပ်နဲ့ထိုင်းကိုအခုနှစ်ဇူလိုင်လတုန်းကရောက်လာခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီကုမ္ပဏီမှာသူတို့အလုပ်မရခဲ့ပါဘူး။သူတို့အဖွဲ့ကိုထိုင်းနိုင်ငံတောင်ပိုင်းကကုမ္ပဏီတစ်ခုစီကိုပို့ခံရပြီးဂျားခန်ပွဲစားတဦးကဘတ်9000နဲ့ရောင်းစားတာခံလိုက်ရတယ်လို့ကိုကျော်ကပြောပါတယ်။အဲ့ဒီကုမ္ပဏီမှာကိုကျော်အပါဝင်မြန်မာလုပ်သား30ဟာတလကျော်ကြာလုတ်ကင်ခဲ့ပြီးမြဲတတ်မှတ်ထားတဲ့လောကပြည့်ဝမရတဲ့အပြင်အလုတ်ချိန်ပုံမှန်လည်းမရှိခဲ့ပါဘူးပြီးတော့သူတို့ရဲ့နိုင်ငံကူးလက်မှတ်လိုတရားဝင်အထောက်အထားတွေကိုအလုတ်ရှင်ကသိမ်းဆည်းထားပါတယ်အဆင်မပြေမှုတွေကြောင့်လုံသမားတွေကသူတို့ရဲ့လောကနဲ့နိုင်ငံကူးလက်မှတ်ကိုပြန်တောင်းချိန်မှာတော့အလုတ်ရှင်ဘက်ကတဦးကိုဘတ်13,000စီပြန်တောင်းခဲ့ပါတယ်ကိုကျော်နဲ့သူ့လှုပ်ဖို့ကင်ဖက်တွေကရွှေပြောင်းလှုပ်သမားအကြီးကူညီနေတဲ့အဖွဲ့တစ်ခုကိုတိုင်ကြားခဲ့ပြီးအဲ့ဒီအဖွဲ့ကအေဂျင်စီဘက်ကိုဆက်သွယ်ရမှာတော့အေဂျင်စီဘက်ကဒါကအချင်းချင်းကြားမှာနားလည်မှုလွဲတာတာဖြစ်တယ်လို့ပြန်ပြန်ပြောပါတယ်။အဲ့ဒီနောက်သူတို့ကိုတခြားဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုစီကိုချိတ်ဆက်ပို့ဆောင်ခဲ့ပြီးအခုတော့ပိုကောင်းတဲ့အခြေအနေတစ်ခုနဲ့ပုံမှန်အလုပ်လုပ်ခွင့်ရနေကြပါပြီ။ကိုနေလင်းသူကထိုင်းနိုင်ငံကရွှေပြောင်းလှုပ်သမားအကြီးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဖြစ်ပါတယ်
။သူတို့တို့တရားဝင်လူကုန်ကူးတဲ့ပုံစံဖြစ်နေတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အမွန်ရောဂါဆိုတာကလုံငန်းတစ်ခုမှစာချုပ်ချုပ်တိုင်းအဲဒီလုံငန်းမှာလူတရားဆိုလူတရားလုံးစီနေရမှာအခုကလုံငန်းတစ်ခုမှစာချုပ်ချုပ်လိုက်အဲဒီလုံငန်းလူတရားဆိုလည်းအဲဒီလုံငန်းမှာလူတရားမှမရှိဘူး။ဘယ်လိုပို့ပလိုက်တာ။ तू ကဒီခေါ်စားကိုသူကဝယ်ယူလိုက်တာ။ဝယ်ယူပြီးတော့ကျွန်တော်အလုပ်သမားကိုတရားဝင်လိုက်ပြီးတော့ရောင်းစားနေသူဖြစ်နေတာ။
ကိုဇော်ကအသက်20အရွယ်သာရှိသေးပေမဲ့တခိုင်းတိုင်းမှာရှိနေတဲ့သူ့မိသားစုကိုထောက်ပံ့ချင်သူပါ။ဒါကြောင့်ထိုင်းနိုင်ငံက MOU နဲ့လုပ်ရမယ့်အလုပ်တစ်ခုအတွက်ပွဲစားတစ်ယောက်ကနေတဆင့်လိုင်စင်ရပြပအလုပ်ကံအကျိုးဆောင်ကုမ္ပဏီတစ်ခုကို19သိန်းကျော်ပေးခဲ့ရပါတယ်။ဩဂုတ်လမှာတော့သူအပါအဝင်လူ12ယောက်လောက်ကိုအေဂျင်စီကထိုင်းနိုင်ငံကိုခေါ်ဆောင်သွားခဲ့ပါတယ်။တမပရကန်ဒေတာမှာအလုပ်လုပ်ရမယ်လို့သူတို့ထင်ထားခဲ့ပေမဲ့တကယ်တမ်းကိုဇော်တို့အဲ့ဒီနေရာကိုလုံးဝမရောက်ခဲ့ရပါဘူး။စာချုပ်ပါလုပ်ငန်းခွင်မဟုတ်တဲ့ပကျင်ပူရီဒေတာနဲ့အယူတရမှာအလုပ်လုပ်ခဲ့ရပြီးစူဖန်ပူရီဒေတာကငါးကံမှာတော့အလုပ်မရှိဘဲတစ်လလောက်နေထိုင်ခဲ့ရပါတယ်။သူအခုရောက်နေတဲ့ပုခတ်မှာလည်းပုံမှန်အလုပ်မရဘဲဖြစ်နေတယ်လို့ကိုဇော်ကပြောပါတယ်။
ဆိုတော့ဒီလာတယ်ဆိုမိသားစုလိုကထောက်ပံ့ပေးခြင်းလိုလာကြတဲ့သူအလုပ်ကပုံမှန်မလုပ်ရပြန်အခုဘလို့ပုံစံဖြစ်နေရဲ့ဆိုကျွန်တော်တို့အခုတပတ်ဆင်းနေဗျာတပတ်လောက်အလုပ်လုပ်တဲ့ခါလေးကျွန်တော်တပတ်လောက်မှနားဆိုဒီဟာလုပ်လိုက်တရားကိုက ညပြန်သုံးနေတာအိမ်လည်းမလွှဲနိုင်ဘူးလို့မှအဆင်မပြေဘူ
းဇူလိုင်လကလေးကကုမ္ပဏီ၄ခုနဲ့ချိတ်ဆက်ပြီးထွက်လာတဲ့ MOU အလုပ်သမားအုပ်စု၄စုနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်သူတို့တွေ့ကြုံရတဲ့ပြဿနာတွေထဲမှာလောအခရှင်းမပေးတာဒါမှမဟုတ်လောအခပြည့်မရကြတာစာချုပ်ပါကုမ္ပဏီတွေမှာအလုပ်လုပ်ခွင့်မရတာပေးထားတဲ့နေရာထိုင်ခင်းတွေကမိုးမလုံတာစာချုပ်နဲ့လာတဲ့ကုမ္ပဏီတွေကတောက်လို့ရေးပြီးဆုံးနေလို့အခြားဆောက်လို့ရေးစိုက်တွေကိုအလုပ်တင်ဖြစ်ပို့ပေးတာတွေရှိနေပါတယ်အခြားကုမ္ပဏီတွေစီကိုလွှဲပြောင်းတာကအလုပ်သမားတွေအတွက်ပြဿနာရှိပါတယ်ဘာကြောင့်လဲဆိုတော့ MOU စနစ်အရအလုပ်သမားတွေရဲ့စာရွက်စာတမ်းတွေဟာကနဦးစာချုပ်ချုပ်ဆိုထားတဲ့ကုမ္ပဏီအတွက်ပဲအကျုံးဝင်တာကြောင့်ဖြစ်ပါတယ်အဲ့ဒီလိုမျိုးရွှေပြောင်းအလုပ်သမားတွေအပေါ်ခေါင်းပုံပြတ်ခံရတာတွေနဲ့ချိုးဖောက်မှုတွေကမထူးဆန်းတော့တဲ့ကိစ္စတစ်ခုလို့ဖြစ်နေတာကအခုမှမဟုတ်ပါဘူးဒါပေမဲ့မြန်မာမှာဆရာနာတိမ်ပြီးနောက်ပိုင်းမှာတော့ပိုများလာတယ်လို့အလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုနေလင်းသူကပြောပါတယ
်အမှုလေးရောက်စီလာပြီးတော့လုံးဝနှစ်လသုံးလလုံးမလို့ရတယ်အလုပ်သမားတွေပါရှိနေတာအဲ့တော့ခုလုံကကျွန်တော်တို့ဒီအာဏာမသိရင်လုံးကတော့အဲ့လိုမျိုးအလုပ်သမားငဲပါတယ်ဗျာတော့ပလုံးကလုံငန်းဝင်မှာပတ်သက်မရှိတဲ့အလုပ်သမားပဲရှိတယ်အခုကလုံငန်းကိုမလုပ်ရသေးပဲနဲ့တော့ဟိုစောင့်ကြည့်လဲမပြီးအလုပ်လည်းလုံးဝမလုပ်ရပဲနဲ့အဲ့လိုအခက်ခဲနေရင်ဆိုင်တဲ့အလုပ်သမားကပိုများလာတာဗျာဟုတ်ကဲ့
ချိုးဖောက်ခံရတဲ့အလုပ်သမားပြဿနာတွေများလာတာမကမြမတန်ယုံကအလုပ်သမားတန်အရာရှိကလည်းဖြည့်ရှင်းပေးတာမရှိတလို့နေပါနေပြီးဖုံးတဲ့အကြောင်းကြားတာတွေကိုလည်းလက်ခံဖြည့်ဆိုတာလည်းမရှိတလို့ပဲလို့အလုပ်သမားတွေကဆိုကြပါတယ်ဒုတန်နဲ့စကားပြောခဲ့ရတဲ့မြမအလုပ်သမားတန်အရာရှိကတော့သူတို့အလုပ်မလျှောက်ဘူးဆိုရင်ဖုံးလက်ခံဖြည့်ဆိုပေးတယ်လို့ဆိုပါတယ်ဒါပြင် MOU နဲ့လာတဲ့အလုပ်သမားတွေအလုပ်မရဘူးဆိုတာလုံးဝမရှိဘူးလို့ညင်းဆိုခဲ့တယ်လို့စာချုပ်ပါလုပ်ငန်းခွင်လေးစီကူတာစေလွတ်တာဖြစ်တယ်လို့ပြောဆိုပါတယ်
။အဲ့လိုမရှိပါဘူးဗျ။ MOU နဲ့လာပြီးဒီဘက်မဲ့အလုံးမရဘူးဆိုတာမရှိဘူး။ကျွန်တော်တို့က MOU နဲ့တက်လာတယ်။ဒီဘက်မဲ့သက်ဆိုင်ရာလုပ်ငန်းခွင်ဟိုမှာပြုမရောက်နိုင်ဘူးဆိုရင်တော့ကျွန်တော်တို့အခြားလုပ်ငန်းခွင်ကိုမြန်မာအကျဉ်းချုပ်ရဲ့ရှေ့ချက်ပြီးပြီးတော့အဲ့လိုမျိုးကူညီဆောင်ရွက်ပေးရတော့ဒီဘက်ကအလုပ်သမားရဲ့အဆင်ပြေအောင်ဆောင်ရွက်ပေးရတော့အဲ့လိုရှိပါတယ်ဗျ။အလုပ်သမားရဲ့အလုံးမရဘူးဆိုတာမရှိပါဘူး။
ဒီပြောဆိုချက်ကအလုပ်သမားတွေနဲ့အလုပ်သမားအဖွဲ့အစည်းတွေပြောဆိုတာနဲ့ကွဲပြားနေပါတယ်။ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားကြီးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းကအနည်းဆုံး10နဲ့ချီရှိပါတယ်။အဲ့ဒီအဖွဲ့တွေကဒုအတန်ကိုပြောပြချက်အရသူတို့ကိုတိုင်ကြားမှုတွေပိုများလာတယ်လို့ဆိုပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အလုပ်သမားတာဝန်ခံကိုမင်းမင်းဦးကတော့အေဂျင်စီတွေနဲ့အစိုးရပူးပေါင်းလှုပ်ဆောင်ပြီးဒီပြဿနာတွေကိုဖြေရှင်းတင်တယ်လို့ထောက်ပြပါဗျ။အ
ဲ့တော့နှစ်ဖက်အင်ဂျင်စီရှင်းတယ်မရှင်းဘူးဆိုတာကိုလည်းဟိုတောင်းယူမှုရှိတယ်တောင်းခံမှုရှိတယ်ဆိုတာပေါ့လေ။ခုနကပြောတဲ့တက်ဆိုင်ရာအစိုးရကဏ္ဍဆိုင်ရာတွေအဲသူတို့အနေနဲ့ဒီအင်ဂျင်စီတွေကတကယ်ပဲတတ်မှတ်ထားတဲ့အတိုင်းသူတို့ပြီးတဲ့ပဋိတိုင်းသူတို့ပြောတဲ့အကျိုးခံစားခွင့်တွေအတိုင်းဒီလုပ်သမားတွေကိုတကယ်ပေးနိုင်ရန်လုံးရဲ့ဦးညီနိုင်တယ်ဟုတ်မို့ဆိုတာသူတို့စစ်ဆေးရမယ်လို့အားလုံးကတော့ဆက်ဆံတယ
်အလုပ်သမားအဖွဲ့တွေအေဂျင်စီတွေနဲ့တန်ယုံချားမှာဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့အချိန်ယူကြရပြီးအမြဲတမ်းလွယ်လွယ်ကူကူဆောင်ရွက်နိုင်တာမျိုးတော့မဟုတ်ပါဘူးရှင်တန်ရက်တည်နိုင်ဖို့ကြိုးစားရုန်းကန်နေရတဲ့ကိုဇော်တို့လိုလူတွေအတွက်တော့ဘယ်လိုဖြေရှင်းမှုမျိုးကမဆိုသူတို့အတွက်ညှော်လင့်ချက်မရှိတယ်လို့ခံစားနေကြရပါတယ်သူအနေနဲ့ရှေ့ဆက်ပြီးဘာလုပ်ရမယ်ဆိုတာကိုမတွေးတက်အောင်ဖြစ်နေရတယ်လို့ဆိုပါတယ
်မှန်လားပြောတာနောင်တရပါဘောဒီသူတို့ community နဲ့ချုပ်မိရင်ကိုပဲမားတယ်လို့ပြောပြောမျိုးသူတို့ကဘာမှလည်းမလုပ်ပြီးတော့ဒီမှာလည်းလို့ပဲဘုံတော့အစိတ်ပြည့်လက်ပြည့်ပဲချင်းပြန်မှာလာဖြစ်ချင်တာဖြစ်တော့လို့မျိုးပဲနေပြီးတော့ထိုင်ဆောင်နေတာပဲသူတို့ထုတ်ပေးမယ်ပြောတာဘာမှလည်းပြောလို့မရဟိုတိုင်းနေပါလေလမ်းပြီးတော့ပြောတယ်လည်းတန်ရုံနဲ့လည်းလို့မျိုးဒီပြဿနာအရင်ဒီလုတ်ပေးလိမ့်မယ်သူတို့ပြောရပဲဆောင်းဆောင်းတိုင်းမှာထိုင်ဆောင်နေတာပေါ့
ဒုအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင့်မယ်ဒုအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ဒုအတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာဖြစ်ပါတယ်ဗျာ။အခုတော့ဆွေးနွေးခန်းတစ်ခုနဲ့ဆက်ပါမယ်။လာမယ့်2024ခုနှစ်အမေရိကန်ရွေးကောက်ပွဲမှာယခင်သမ္မတဟောင်းထရန့်သာအနိုင်ရခဲ့ရင်မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်ဘလို့တက်ရောက်နိုင်ပါသလဲမြန်မာရေးသုံးသက်သူဒေါက်တာတင့်ဆွေနဲ့ဥတ္တမောင်တန်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
American Tabla, you can't buy good Jimba who attended to what he did. Dabi May, American and Ima, no more democracy, Lo Shamu dress, so all COA Logan and Loman, so you know, Tanisura, Lo Long, you may see the Sura Chingalaba. Lamani, you can't buy my lessy Tabra by the name Tabra Hong Trump, Jayali Medu, and Yaga, you sat at New York Times is a genie. Siena College to Pudu account, you get a Duru Dora Sita Yasu, you know. Mr. Trump and Mr. Biden go party near a chain at Jayali, she de Pinanguba, Usam, maybe Mr. Biden, Takuba, Usam, anybody? No, Malangay in New York Times, the Rizama, Popia get a Eddie Sita, ya. Mr. Trump, a lay, I know, and say, I know, he Usam needed Pine Regado, Arizona, Georgia, Michigan. Nevada and Pennsylvania Pine River Pitabari. Mr. Biden and Lee Yaganone Usa Nile Pinegado, Wisconsin Pineba. Dilo Chene Rejo, Mr. Trump, the Tamara Picarushi, eh? Lan Nide Louis Mujija season on New York Times, the Renzaja, knowing Bala Satianima, ye body. If it's the Renanagale, Trump, the Rapilaga, and Lola met season with Jamu, knowing Bala Sanyaniga, ye dagge body. Deeper democracy, Lukuye, the Kibang Bar Sisma, Trump, American democracy, and Lukuye, John T. Piachabade. Sunny people, General Peck or Taduado, Tonkua, who's a pinny, you got by my play, Messana Nega, a new that democracy, a poet Joe, yeah, a map today, Doctor Tinsu Piabade. Ming Lava say,
okay, come here, Ming Lava, come here, okay.
Okay, sir. The chain up here, so you know, Nene saw the Lu. American media remarked, Trump, Yanagate, the Shiro, somebody go Trump, American democracy, the Duke, we chaining up blue pin, I mean, Lucia, Tim, other like me.
Okay. Donald Trump, again, the Jinga Leve, the Muslim, Islam, Badagu, Sanchine, some catchy, and I look at it. A cool air to Mesra campaign, you see. Eddie the body to Sepio Walakmia. A cool pinned it. Hamas cani is rigor satin, takate. A cool team, a pivot, pintan lade, sipwe malewe. Trump de la Lucie, a young lady, she nine bido. America, let she pinned it. A gentle needed, Paul. The Dambu Tamuri, the Mogri City, Luke Coyne, Surama. Maybe I'm making a deep pillar, 9 8, you know, me or mamma. Okay.
Eddie Luda, Trump, me and Mosin Saya Muwaran and Sandra Pito, or not, General. American and Jai Wada, to the beer, ruin your Saya Muwadaga, blue pit one name, and Lucia Tinakna.
The Gay Luda, Trump della Pito, American, so are ye policy ga, the ruin ya nepatepi, palamle, sura, Nenero, who. Bureau, Katia, Pajalesro, Bamaninga, Trump, Chiloshin, to Amtama, Adesali, Titili, Tuaro, Gija, Gigi Mamari, Lucian, Poku Pipale, D. Kaisale, Yakella, Nade, Muslim Time Pidiani, P. Wungung Kaisari, Asata Pingo, to Kantama Pito, two letter no Asale, Bamaninga, no Badwadi, and now Jada to Bianca Shopi Tapono. So, D to Rohingya Rigayo, now the car, the Loshamu Usong in the Poku Riayo, the Gaylo that Trump Della, and Chinkamu attended a Losong book, Lula Jali Medu, General Usaba, okay.
Okay, sir. The Satere Bonos were all the Rohingya Muwada Lube, the Manayan Saya, American Muwada, or Blue Pit on Nandalay. The modern movies see Loshamu Boma or Blue Damu in Shila, namelessia.
Okay. Indo Pacific Corre. The India the Muriane, Pacific down by she down by one, and now down by eight Muria just set the Nanganyai policy, American at Terry Wong, Lily Nene, Akusu, JJ Pemia Sawyani. Trump and Daniel Leve, any policy. Sapi, gentle name, you know, you sare. Po soon, nine agaro, Donald Trump, ha. The young nepatin, Toto Kaga, TV, shide, Tamadapide. Kule, San Francisco, Madame Dane, Tamdane Uri, Tui Nijare. Then you have Nanangan Gonzoniga, ဆက်ဆက်ရေးပို့ပြီးတော့တိုးတက်လာအောင်ကြိုးစားနေတဲ့ကာလပေါ့နော်အဲ့တော့အဲ့ဒီကာလထဲမှာဂျိုးအဲထရမ့်ကတက်လာရင်ဒီအစီအစဉ်ကြီးပြောင်းသွားမယ်အဲ့ဒီအစီအစဉ်ထဲမှာဗမာနိုင်ငံလည်းပါဝင်နေတယ်သို့တော်လည်းပဲဒီ Indo-Pacific ဥတီတဲ့ဒေသတွင်းနိုင်ငံရေးကိစ္စကတော့ပို့ပြီးတော့ပြင်းထန်လာနိုင်တယ်တကယ်လို့ Trump တက်လို့ရှင်နော်အဲအဲ့ဒါဟာတရုတ်ဆန့်ကျင်ရေးကိုဥတီတဲ့ဟာဖြစ်တယ်ကွာဗမာနိုင်ငံအပေါ်မှာသေးသေးချာချာကိုကျွန်တော်တရားမှုတွေရှိနေတယ်ဘယ်လောက်ထိကောင်းမလဲဆိုမလဲကတော်တော်တော့ခက်တယ်ဘာကြောင့်လဲဆိုကျွန်တော်တို့နိုင်ငံကတရုတ်နိုင်ငံတွေကကြိုက်သည့်ဖြစ်စီမကြိုက်သည့်ဖြစ်စီအတွဲနေပြီးတော့လှုပ်ရှားကြိုက်စီရလဲဆက်လှုပ်ရှားတွေများတဲ့တွေကျွန်တော်စိုးရင်တာက Trump ကြောင့်မလို့တရုတ်နိုင်ငံအပေါ်မှာတက်ရောက်မှုကနေဗမာနိုင်ငံကိုရောင်ပြန်ဟပ်ပြီးတော့အဆိုးတွေဖြစ်မလာပါစေနဲ့လို့သာဆုတောင်းမျှော်လင့်ရတယ်လို့ပြောပြသည်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ဆရာအခုလောလောဆယ်မှာဆိုလို့ရှိရင်လည်းတရုတ်နဲ့စစ်ကောင်စီကြားဆက်ဆံရေးအနေနဲ့လေးအဖို့ထည်လေးတွေရှိနေတယ်နောက်တစ်ခါကျွန်တော်တို့ဒီမွတ်စလင်စာကျင်းနဲ့ပတ်သက်ပြီးအမျိုးပါသောတာဒလာလှူရှားမှုပေါ့နော်ကျွန်တော်တို့ဒီကတည်းရှိနေတယ်အဲ့ဒီမျိုးပါသာတာနာလှူရှားမှုကိုလည်းစစ်ကောင်စီကထောက်ခံထားတယ်ဒီလိုအတိုင်းအစတွေရဆိုရင်မြန်မာဒီမိုကရေစီလှူရှားမှုပေါ်မှာဘယ်လိုများတည်ရောက်မှုရှိမယ်လို့ဆရာထင်အ
ဲဘာသာရေးပါလာတဲ့နိုင်ငံရေးဟာအမ်တမအပြောရအလုပ်ရခက်ပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာဒီဘာသာရေးကိုအသုံးချပြီးတော့လက်ရှိစစ်ကောင်စီရောအရင်အာဏာသိမ်းတဲ့အဲကောင်စီကအသုံးချခဲ့ကြတာပေါ့နော်အခုဆိုရင်တော်တော်ဆူဆူဝါဝအခြေအနေအထိတနည်းအားဖြင့်အများစုကိုယ်ခွေတဲ့ဗုဒ္ဓဘာသာရဲ့အဲအသွေးအယောင်ကုန်ရှင်ဟာတော်တော်ကြဆင်းတဲ့အနေအထားကိုရောက်နေပါလေခင်ဗျနောက်တစ်ခါကျွန်တော်တို့ဆွေးနွေးနေတဲ့ဒေါ်နယ်ထရမ့်သူကလည်းပဲဘာသာရေးမှာသူကိုယ်ခွေတဲ့ခရစ်ယာန်ဘာသာကိုလိုလာတဲ့ပို့ပြီးတော့တင်နေတယ်လို့ကျွန်တော်မြင်တယ်။သူကမ်ပိန်းမိန့်ခွန်းတွေမှာဆိုရင်ပညာရေးဝန်ကြီးဌာနကိုဖြုတ်ပစ်ပြီးတော့ကျောင်းတွေမှာဆူတောင်းပွဲတွေလုပ်ရမယ်ဆိုတဲ့အထိပြောလာတယ်။တနည်းပြသူကလည်းဟိုခရစ်ယာန်ဘာသာအစွန်ရောက်တစ်ခုဖြစ်တယ်။ကျွန်တော်တို့မိန့်ခွန်းဆွေးနွေးနေတကဗုဒ္ဓဘာသာအစွန်ရောက်ကိစ္စကိုအသုံးချတဲ့ကိစ္စဖြစ်တော့ကနှစ်ခုလုံးကကျွန်တော်အမြင်တော့မလျော်တဲ့ကိစ္စတွေဖြစ်ပါတယ်ဘာသာရေးကိုအသုံးချတာနိုင်ငံကြီးအကျိုးစီးပွားအတွက်အသုံးချတာဖြစ်တဲ့အတွက်မကောင်းဘူးလေထရမ့်တဲ့ကိစ္စရောစစ်ကောင်စီလက်ရှိစစ်ကောင်စီကိစ္စရောဟာအမ်တမ်းမှကြီးကျယ်တဲ့ကြီးမားတဲ့ထိုးနှက်ချက်ကြီးဖြစ်တော့ကျွန်တော်တို့သတိကြီးကြီးနဲ့ရင်ဆိုင်ဆန့်ကျင်ပြီးတော့ကောင်းအောင်ကြိုးစားရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမင်းကိုလေးပါဆရာဒါထရမ့်လာနိုင်တဲ့ဆိုတဲ့ယူဆချက်ပေါ်မှာခြေခံပြီးတော့ပေါ့နော်အမေရိကန်မှာရောက်နေတဲ့မြန်မာတွေအနေနဲ့ဘလို့လှုပ်ရှားမှုတွေစတော့ထားရင်ကောင်းမယ်လို့ဆရာထင်ပါတယ်ခင
်ဗျဟုတ်ကဲ့မြတ်အခုဆိုဒေါ်နယ်ထရမ့်ဆိုနောက်ထပ်ပေါ့နော်ဒီနှစ်အကျော်သူတကယ်လို့တက်ရဲ့၄နှစ်အစ်အတွက်ပါဒါတောင်မှရည်တော်ပဲဖြစ်သေးတယ်ပြင်ဆင်မှုတွေကျွန်တော်တို့လုပ်သင်ကြတယ်စီယုံမှုလော်ဘီလို့ခေါ်တာပေါ့နော်အဲ့ကိစ္စတွေလည်းကျွန်တော်တို့လုပ်သင်ကြတယ်လို့ယူဆတယ်ကျွန်တော်တို့တို့ရာဘာပဲလုပ်လို့ရှေ့ကိုမျောပြီးတော့ရေတို့ရောရီစီရောမျောတဲ့အဲလှုပ်ဆောင်စဉ်းစားမှုတွေကျိုးအပ်ပါတယ်နော်ဒီအခွန်ကောင်းကိုအသုံးချပြီးတော့အမေရိကန်မှာနေတဲ့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်တို့အပါဝင်မြန်မာနိုင်ငံသူနိုင်ငံသားတွေဟာဂျိုးဘိုင်ဒန်ကနေပြီးတော့ဒေါ်နယ်ထရမ့်အပြောင်းလဲရှိနိုင်တယ်ဆိုတဲ့အယူဆနဲ့ရှိရင်တို့အတွက်တို့နိုင်ငံအတွက်ပေါ့နော်ကောင်းအောင်မလုပ်မလဲဆိုတဲ့စဉ်းစားမှုတွေလှုပ်ဆောင်မှုတွေအခုတွေကဆောင်ရွက်တင်ကြတယ်လို့ကျွန်တော်လေးစားစွာအကြံပေးပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဆရာကြီးဆရာကြီးအများကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာကောင်းပါပြီ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရေးအဖွဲ့ဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်ပါပါ
တင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်းမန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ခုဆက်ပြီးဥရုယာစီနဲ့အနာဂတ်ကဘာလေယာဆက်ပြိုးရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအပတ်စဉ်အစီအစဉ်နဲ့စတင်ပါမယ်။တရုတ်သမ္မတရှီကျင်းဖင်အပါအဝင်အာရှတိုက်ကခေါင်းဆောင်တွေဟာ American ပြည်ထောင်စုမှာပြုလုပ်တဲ့ APEC စီဝေးကိုတက်ရောက်ခဲ့ကြပါတယ်။ APEC လို့ခေါ်တဲ့အာရှ Pacific စီဝေးပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကျင်းပနေတော့မှာပဲ။အိန္ဒိယသမ္မတမိုဒီကဥဆောင်ပြီးကမ္ဘာတောင်ဘက်ချမ်းကဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေရဲ့အွန်လိုင်းညီလာခံကိုလည်းတပြိုင်တည်းကျင်းပခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုကိုစော်မိုးကျော်ကစူးစိပြီးဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနိုဝင်ဘာလ15ရက်ကနေ18ရက်နေ့အထိကျင်းပနေတဲ့ APEC APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုအာရှတိုက်ကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒာတောင်ကိုရီးယားသမ္မတယွန်ဆူယိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုစတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်တင်မမှုတွေရှိနေတဲ့ကမ္ဘာအင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံအမေရိကန်နဲ့တရုတ်ရဲ့ထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမ္မတဘိုက်ဒန်နဲ့သမ္မတရှီကျင်းပင်တို့အစည်းအဝေးပြင်ပမှာနိုဝင်ဘာလ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ပြည်သူ့ဘောဆောင်နဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။တရုတ်အနေနဲ့အမေရိကန်နဲ့လက်တွဲဘက်မိတ်ဆွေဖြစ်ဖို့အစဉ်သင့်ရှိပါတယ်လို့သမ္မတရှီကျင်းပင်ကပြောဆိုခဲ့ပါတယ်
။中国愿意同美国做伙伴。
တရုတ်ဟာအမေရိကန်နဲ့လက်တွဲပဲမိတ်ဆွေဖြစ်ဖို့ဆန္ဒရှိပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့အခြေခံစည်းမျဉ်းတွေကတော့အပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူတကွတည်ရှိမှုနဲ့နှစ်ဖက်အကျိုးရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေပဲဖြစ်ပါတယ
်။သမ္မတဘိုင်ဒန်ကလည်းတွေ့ဆုံမှုမှာအရေးပါတဲ့တိုးတက်မှုတွေဖြစ်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ To any concern about anything between our nations or happening in our region.We should pick up the phone and call one another.
ဖိနက်တပက်စိုးရိမ်မှုတွေရှိတဲ့အခါဖုန်းခေါ်ဆက်သွယ်စကားပြောနိုင်တဲ့ဆက်သွယ်ရေးမျိုးပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ဒါဟာအရေးပါတဲ့တိုးတက်မှုတစ်ရပ်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။နှစ်နိုင်ငံအကြားဆက်သွယ်ရေးပြန်လည်ဖွင့်လှစ်ဖို့သမ္မတနှစ်ဦးသဘောတူခဲ့ပါတယ်။စစ်ပက်တာဝန်ရှိသူတွေအကြားဆက်သွယ်ရေးကိုလည်းပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုမှာနိုင်ငံတန်တမာရေးနဲ့စီရေးအရာဆက်သွယ်ရေးလမ်းကြောင်းတွေပြန်လည်ဖွင့်လှစ်နိုင်ဖို့အဓိကမျှော်မှန်းတယ်လို့သမ္မတဘိုင်ဒန်ကနိုဝင်ဘာလ14ရက်နေ့မှာပြောဆိုခဲ့ပါတယ်။ဒီရည်မှန်းချက်အောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။နိုင်ငံအေးချမ်းစွာပြိုင်ဆိုင်ရေးကိုအမေရိကန်ဘက်ကဆွေးနွေးခဲ့ပါတယ်။တရုတ်အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်ကိစ္စရုရှားယူကရိန်းစစ်ပွဲကိစ္စအခုအခါ Israel Hamas ကိစ္စစာရာရီအပေါ်သဘောထားကွဲလွဲမှုတွေရှိနေပေမဲ့အခြေခံပူးပေါင်းဆောင်ရွက်ရေးနဲ့နှစ်နိုင်ငံအဆက်အသွယ်မပြတ်ရေးကိုသဘောတူခဲ့ပါတယ်။အခြားကိစ္စရပ်တွေအပေါ်ဆွေးနွေးမှုရှိမရှိထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့ထိုင်ဝမ်အရေးကိုတော့ဆွေးနွေးခဲ့ပါတယ်။ထိုင်ဝမ်ကိုအမေရိကန်ကလက်နက်မထောက်ပံ့ဖို့လွတ်လပ်ရေးကိုအတိအမှန်မပြုဖို့တရုတ်ပြည်တပြည်တည်းမူဝါဒကိုလက်ခံဖို့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့သမရရှိကျင်းပင်ကဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။သမရဘိုင်ဒန်ကလည်းတရုတ်ပြည်တပြည်တည်းမှုကိုဆက်လက်ကင်ဆယ်ထားပါတယ်လို့သတင်းစာရှင်းလင်းပွဲမှာထပ်မံအတည်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်အကြားထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမရရှိကျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့လည်းတရားတွေ့ဆုံခဲ့ပါတယ
်။またロシアとの連携を含む中国による我が国周辺での軍事活動
ジャパンနိုင်ငံအနီးတရုတ်ရဲ့စီးရေလှုပ်ရှားမှုတွန်းမြင့်တာနဲ့ရုရှားနဲ့ပါပူးပေါင်းပြီးစီးရေလှုပ်ရှားမှုတွေတိုးလာတဲ့အပေါ်လွန်စွာစိုးရိမ်မိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းဖူရှိမားနျူကလ িয়ার ဆက်ရုံကဓာတ်ရောင်ကြီးတင့်ရေတွေပင်လယ်ထဲစွန့်ပစ်ခဲ့တာဟာလူသားတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်လို့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ ဒါအပြင်ထိုင်ဝမ်ရေလက်ကြအရေးကိုလည်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ရုပ်သမရရှိကျင်းပင်ကဘုံအကျိုးရှိမဲ့ကိစ္စတွေကိုအာရုံစိုက်ဖို့နဲ့မတူညီတာတွေကိုဆွေးနွေးညှိနှိုင်းရမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းနှစ်ဖက်အကျိုးရှိမဲ့မဟာဗျူဟာမျိုးဆက်ဆံရေးကိုဆက်လက်ဂျပန်သွားမယ်လို့ပြောဆိုပါတယ်။ တရုတ်အနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာရေးကိုအဓိကဆောင်ရွက်နေပြီးဂျာကာလာပဋိပက္ခတွေကိုရှောင်ရှားလိုတဲ့သဘောရှိတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။အခုလိုအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံပြုလုပ်နေချိန်မှာပဲနိုဝင်ဘာလ18ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်မိုဒီဦးဆောင်ပြီးနိုင်ငံပေါင်း100ကျော်ပါဝင်တဲ့က
समस्याओं से नई चुनौतियां उभर रही है।
ဒီညလာကမှာ ကိန္ဒီယာ ဝန်ကြီးချုပ်မိုဒီက အော်တိုဘာလ 9 ရက်အစံဖက်တိုက်ခိုက်မှုကိုရှုံးချခဲ့သလို Israel Hamas ပြည်ပကမှာ အရသာတွေသေဆုံးခဲ့ရတဲ့အပေါ်ရှုံးချခဲ့ပါတယ် ဒီတောင်ပိုင်းထိပ်သီးညလာကဟာ ပြီးခဲ့တဲ့ စက်တင်ဘာလ က ကိန္ဒီယာမှာ ကျင်းပခဲ့တဲ့ G20 သက်မှုစီးပွားကျင်းပနိုင်ငံ 20 ထိပ်သီးအစည်းအဝေးရဲ့နောက်ဆက်တွဲဖြစ်ပါတယ် ကမ္ဘာတောင်ပိုင်းနိုင်ငံတွေအနေနဲ့ မိမိတို့ရဲ့ဒုအားချက်နဲ့စိုးရိမ်မှုတွေကို စူးစီးညညွတ်စွာထုတ်ဖော်တင်ပြကြဖို့နဲ့စူပေါင်းတိုင်ပင်ဖို့ပူပေါင်းလှုပ်ဆောင်ဖို့အဆက်အသွယ်မပြတ်ဖို့တီတွင်ဖန်တီးဖို့နဲ့စွမ်းရည်မြင့်တင်ဖို့စတဲ့စီငါးလုံးကိုဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတိုက်တွန်းခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်ကိုစုံမှုကျော်တင်ဆက်ခဲ့တဲ့အာရှနိုင်ငံရေးအစီအစဉ်မှာခင်ဗျာ အခု အစီအစဉ်တွေကို internet samyanna.bamis.voanews.com နဲ့ voa facebook samyanna.ri မှာလဲလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ဗျ။ social media တွေပေါ်မှာလဲဝေဖန်အကြံပြုမှတ်ချက်ပေးကြဖို့ဖိတ်ခေါ်ပါတယ်။အခုဆက်ပြီးတော့လေယာဉ်စက်ပြိုးရေးသတင်းတွေကိုကြည့်အောင်ပါ။ Farmer Times Media ကဝိုင်းတော်သားတွေတက်ဆက်ပေးထားပါတယ်ခင်ဗျာ။
လေယာစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝတ်သတင်းတွင်ကိုမြင့်မီဟန်နေသူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းမြောင်းနဲ့ရခိုင်အပါအဝင်နေရာဒေသနှံဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် လေယာထွက်ကုန်ဈေးကွက်နဲ့ကုံသွယ်ရေးကိုဘလို့တက်ရောက်မှုဖြစ်နေလဲဆိုတဲ့သတင်းတွေနဲ့စကြပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့စစ်တပ်ကြားတကြောပြန်တိုက်ပွဲတွေကြောင့်ပြည်တွင်းကုံသွယ်ရေးအပါအဝင်နေဆက်ကုံသွယ်ရေးလုပ်ငန်းတွေပါရပ်တန့်သွားတယ်လို့ဒေသခံကုံသွယ်တွေကပြောပါတယ်။စစ်တပ်ဘက်ကရခိုင်ပြည်နယ်ကိုဝင်ရောက်နိုင်တဲ့ကုန်းလမ်းနဲ့ရေလမ
ရတန်ကုံနာဖြစ်တယ်လို့စစ်တွေမျိုးကနေဆက်ကုံသွဲတအူးကပြောပါတယ်ရန်ကုန်စစ်တွေကားလမ်းကိုပါပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နိုင်ဖို့ဝင်ရောက်လာတဲ့ရေရှုံကားပဲနဲ့ကြက်သွန်းဂျင်းဆိုစတဲ့ကုန်ပစ္စည်းတွေဟာစစ်တွေမျိုးထဲမှာပဲပိတ်မိနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကုန်ပစ္စည်းတင်ပို့ရမှာစစ်တွေကုန်သွယ်ရေးစခန်းနဲ့မောင်းနှောကုန်သွယ်ရေးစခန်းတို့ကနေတင်ပို့တာဖြစ်ပြီးစစ်တွေကုန်သွယ်ရေးစခန်းကကုန်သွယ်မှုပိုများတယ်လို့ဒေသခံကုန်သွယ်တွေကပြောပါတယ
်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ထားတဲ့အတွက်ဂျင်းဝယ်တွေရပ်နေပြီးဈေးတွေလည်းကျဆင်းနေပါတယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကကုန်သွယ်ရေးလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ဂျင်းအယောင်းဝယ်ရပ်တည်နေပြီးဈေးတွေလည်းကျဆင်းနေတယ်လို့ကုန်သွယ်တွေကပြောပါတယ်မြန်မာနိုင်ငံကဂျင်းတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်လက်တလုံးမှာတော့ရှမ်းပြည်နယ်အောက်ပန်းစည်းကွက်မှာလည်းဝယ်ယူသူရှိလို့ဂျင်းပိတ်တာချင်းထောင်နဲ့ချီပြီးပိတ်မိနေတယ်လို့ဈေးနှုန်းတွေလည်းကျဆင်းနေတယ်လို့အောက်ပန်းမြို့ကကုန်စည်အမျိုးမျိုးရောင်းဝယ်သူတို့ကပြောပါတယ်။နိုဝင်ဘာလပထမပတ်ကဂျင်းသပိတ်တာကို3800ကျပ်ထိဈေးကောင်းရရှိခဲ့ပြီးမယ်။နိုဝင်ဘာ15ရက်နေ့မှာတော့သပိတ်တာကို2500ကျပ်ထိဈေးကျဆင်းသွားတာဖြစ်ပါတယ်။
တိုက်ပွဲတွေရှိနေပေမဲ့မူဆယ်နေဆက်မှာဖျဲသခွားဈေးကောင်းရနေပါတယ်။ တရုတ်နိုင်ငံကိုမြန်မာဖျက်သည့်တင်ပို့ရမှာတည်ယူပို့ဆောင်ရေးကုန်ကြမ်းမှုဈေးတွေကြီးမြင့်တဲ့အပြင်လမ်းခီးလုံခြုံရေးအခက်အခဲတွေရှိနေပေမဲ့လည်းဈေးကောင်းရနေတာကြောင့်အရေးစုံပြီးတင်ပို့နေကြတယ်လို့ဖျက်ကုန်တွေကပြောပါတယ်တရုတ်ဘက်မှာမြန်မာဖျက်သည့်တံကိုတရုတ်ငွေယွမ်6000ကနေ6500အထိဈေးကောင်းရရှိနေတာကြောင့်ဖျက်16တံမှာကားတစ်စီးဆိုရင်တရုတ်ငွေ3000ဝန်းကျင်မြန်မာကျပ်ငွေ3450လောက်ရရှိနေတာပါလက်ရှိဖျဲသခွားတင်ပို့မှုတွေကိုရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်းလာတာလော့စစ်စေးရေးဂိတ်နဲ့ကချင်ပြည်နယ်ဗမော်လွယ်ကျဲဂိတ်နှစ်ခုကနေတင်ပို့နေတာဖြစ်ပါတယ
်လက်ရှိတွေကအလားတုံးဝင်တန်းကို6000နဲ့6500ဆိုတော့ကျောင်းကျင်တာတာမိတယ်ပေါ့နော်ဟိုတောင်းသူတွေအတွက်ရောဟိုဈာမပုံတွေအတွက်ရောသူ profit ကကျန်တယ်လေ profit တစ်ခုရှိနေတဲ့အတွက်ကဟိုအဆင်ပြေတယ်လို့ပြောရမှာပေါ့နော်အဲ့ကြောင်အတွက်ကြည့်လိုက်ရင်ကားတစ်စီးကိုပြောချင်တာကကျွန်တော်တိတ်မိမလောက်ရနေတော့ကဦးတို့လက်ရှိကုန်ကျစရိတ်အနေနဲ့အပြီးဘောပါဆို150နဲ့300ချောင်းမှရှိနေတဲ့အတွက်ကတိုက်နေတော့မယ်လေ။ငွေကြေးသွားတဲ့လမ်းကြောင်းကတော့အခုခဲဆိုင်ပြီးတော့ရှိနေတဲ့ဒေတာကနေပြီးတော့ဗမော်တီကိုတတ်တတ်ခေါ်ဝင်ဗမော်မှာ transit ဟုတ်တယ်ဗမော်အနေနဲ့လွှဲချေကို transit ပြန်လုပ်တယ်။အဲတိုင်းရိုက်ကအတော်ရှားတယ်လွှဲချေကိုတိုင်းရိုက်သွားနိုင်တယ်ပါလေ။အဲ့တော့အဲ့ကျတော့တရားသွားတဲ့ကားတွေကပမောမှာ transit ပြန်လုပ်ပြီးတော့တခါပမောလွယ်ကျေကိုကားချင်းရတယ်သူ။အဲအဲ့လိုမှာကသူကဟိုဒါကချင်းနေတဲ့ဘက်ကနေသွားတဲ့ပေါ့ပေါ့နော်။အခုဟိုမိုင်းလာနေသွားတာကတော့အဲ့လို transit မရှိဘူး။ခရိုင်ထွက်တဲ့ဒေသကနေပြီးတော့ဟာလားဟိုရှမ်းမြောက်ကပဲတင်းတင်းမန္တလေးတိုင်းကပဲတင်းတင်းပဲခူးတိုင်းကပဲတင်းတင်းဒီမိုင်းလာကိုအဲမောင်းသွားတာလေ။
ဗမော်လွယ်ကျေဂိတ်ကနေဖျဲတင်ပို့မယ်ဆိုရင်တည်ယူပို့ဆောင်စရိတ်အခွန်အခနဲ့တခြားအထွေထွေကုန်ကြစရိတ်တွေအပါအဝင်320ကနေ350လောက်ကုန်ကြစရိတ်ရှိပါတယ်။ဖျဲသီးပို့ပါတရုတ်ပြည်ဘက်အရောက်ဆိုရင်တော့350ကနေ300ရရှိတယ်လို့သူကထပ်မံရှင်းပြပါဗျ။မိုင်းလာတာလော့ကနေတရုတ်ဘက်ကိုဖျဲတင်ပို့မှုအခြေအနေကတော့တရုတ်ဘက်ကမြန်မာကားတွေဓာတ်ရိုက်မောင်းဝင်ခွင့်မရှိဘဲကားရွှေပြောင်းချန်တိန်စနစ်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်။
ဒီလိုကျတော့ကတော့ကျတော့သူပုံမှန်ကုန်ကြစရိတ်ကကိုသူကဘလောင်းလောက်တစ်ဆလောက်ပုံပုံသွားတယ်။အရင်တော့သိန်း60 90လောက်ပုံနေတယ်မှာ။ဟိုသိန်း120နဲ့သိန်း150ကမှပုံတယ်။ transfer charge နော်။ transfer charge မှာတခြားပါပါမလို့တော့နိုင်ငံတော်တော့ account တက်စီရောပါရောပေါ့နော်။ PND ဟိုတခြားတော့ဒီဟွာရောမဟုတ်ဘူး။အဲ့လိုကုန်တယ်နောက်တစ်ခုကမိုင်းလာကနေပြီးတော့တရုတ်ပြည်ထဲကိုကျတယ်ဘိုင်းရမြန်မာကတည်းကမောင်းဝင်လို့မရအောင်အဲ့ကျတော့ဟိုဒီကောက်တူနဲ့ရှက်နေနဲ့လွတ်လာပေါ့နော်တင်ကားလာခဲ့တယ်တင်တွဲကားလာခဲ့တဲ့ချိန်မှာမြန်မာကဆက်တပိုင်းနှစ်စီးကိုတင်တွဲကားတစ်စီးတင်ရတယ်အတင်ရတဲ့တော့ကအဲ့တင်တွဲကားတစ်စီးကိုတရုတ်ငွေနဲ့အဲ့ကောက်တူကဲကတပေါင်းဝင်ကြတယ်တပေါင်းဝင်ဆိုတော့မြန်မာငွေနဲ့ဆိုရင်တော့30-90ဝန်းကျင်လောက်ကြတယ်ပေါ့နော်အောင်ချောင်းစဝင်းရင်လာတော့ဟိုမြန်မာကန်နစီဆိုတော့ဆက်တဲ့ဘင်းတစ်စီးကို35ဘင်းလောက်ကြတယ
်ဗမော်လွယ်ကျေဂိတ်နဲ့မိုင်းလာတာလော့ဂိတ်တွေကနေဖျဲသည့်တင်ပို့မှုကိုကုန်တယ်တွေနဲ့တောင်သူကြီးတွေကသာအရေးစုံလောက်ကင်နေကြတာဖြစ်ပြီးတောင်သူငယ်တွေကတော့အခင်းပြက်ရောင်းချမှုကိုပဲလှုပ်ဆောင်နေကြတာဖြစ်ပါတယ်လက်တလုံးမှာတော့မြန်မာဖျဲဈေးကွက်ကတရုတ်ဘက်မှာဈေးကောင်းရနေတယ်လို့ပြည်တွင်းဈေးကွက်မှာလည်း16တန်မှာတွဲကားတစ်စီးကို30-90ကနေ30-90အထိရရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
အခုစပီနွေဘာလ၈ရက်ကနေ၁၄ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နှံစည်းနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကတင်ပို့တဲ့မပယ်ဈေးကတော့တထံကို29သိန်းကျပ်ထိပြတ်သက်လာပြီးပယ်ဈေးငွေကတော့တထံကို39သိန်းမှရက်အတန်ကျငွေနေရာကနေ38သိန်းခွဲကျပ်ထိပြန်ကျဆင်းသွားပါတယ်။နွေဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ဘဲ FEG အမျိုးအစားတထံကို28,900ကျပ်ထိဈေးချဆင်ခဲ့ပေမယ့်နွေဘာ14ရက်နေ့မှာတော့29သိန်းကျပ်ထိပေါင်းဈေးရှိနေပြီးတထံကို7,900ကျော်ဈေးပြတ်တက်လာပါတယ်။ပဲစင်ငူကတော့နွေဘာ13ရက်နေ့ထိပဲစင်ငူရဲ့အာစီအမျိုးအစားတထံကို39သိန်းကျပ်မှာဈေးငွေနေခဲ့ပြီးနွေဘာ14ရက်နေ့မှာတော့39သိန်း5000ကျပ်ထိဈေးထပ်မံကျဆင်းသွားပါတယ်။တရက်အတွင်းတထံကို7သိန်းခွဲသည့်ဈေးကျဆင်းသွားတာဖြစ်ပါတယ
်။မြေပဲဆန်ကလည်းအကြဈေးနဲ့ပဲအယောင်းတက်နေတယ်လို့ပွဲရုံတွေကပြောပါတယ်။မန္တလေးဈေးကွက်မှာနွေဘာ9ရက်နေ့က မြေမအနီလုံးဆန်အစ်တပိတ်သားကို9500ကနေ9500ကျက်ပေါက်ဈေးရှိပြီးရှေ့ရကနေ1600ကျက်ဈေးကျဆင်းသွားပါတယ်မြေမအစွမ်းလုံးဆန်ကတော့တပိတ်သားကို9600ကနေ6000ကျက်အတွင်းပေါက်ဈေးရှိပြီးတပိတ်သားကို200ကျက်ဈေးကျဆင်းသွားပါတယ်
တယုန်နဆမှာထွက်ပေါက်မရှိသေးပေမဲ့နန်းနဆမကဈေးမြင့်တလာပြီးနန်းဖြူနဲ့နန်းညူဈေးကတော့ဆက်လက်ကျဆင်းနေပါတယ်မန္တလေးဈေးကွက်မှာ နန်းဖြူဂျပန်ကတော့45ပိတ်တောင်ဝင်တအိမ်ကို3,000လေးတောင်ကနေ3,900တောင်ကထောင်ချက်တွင်ပေါင်ဈေးရှိနေပြီးတအိမ်ကို8,000ချက်ကနေ1,000ချက်နန်းဖြူရိုးရိုးက3,000တောင်ကနေ3,900တောင်ချက်တွင်ပေါင်ဈေးရှိနေပြီးချက်1,900လောက်ဈေးကျဆင်းသွားပါတယ်နန်းညိုအသေးကလည်းတအိမ်ကို2,600တောင်ကနေ2,900တောင်ချက်တွင်ပေါင်ဈေးရှိနေပြီး9,000ချက်လောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်
Farmers Times Media ga wine daw da tin set khe da ba bya aku lo naw tha apat sin season tuk ne select tin set ba ba bya Asia Pacific pu paw saw ye apwe APEC ni la ga ma lo Ziwa Geha sne thain thain ye tan shin swain yin thout ywe a paw win tabaw paw win chin kaisa yet dwe ma pu paw saw ye cha bo taw win shi tu dwe a le tha swin nwe khe cha ba de anagat myo set twet yo ka ba siwa ye a twet ba အရေးပါလာတဲ့စွိုင်းနဲ့ဇီဝကေဟာထိမ့်သိမ်းရေးမှာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ဥဆောင်မှုခန့်ခန္ဓာကိုထောက်ပြဆွေးနွေးခဲ့ကြတာပါဒီတစ်ပတ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
ကမ္ဘာညင်ညာရေးနဲ့တည်ငြိမ်ရေးဖက်စီဦးတည်သွားစဉ်မဲ့တန်ရှင်စွမ်းအင်ထုတ်ယူမှုမှာစစ်ပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်တို့ပူးပေါင်းဆောင်ရွက်နိုင်အောင်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့APECညှိနှိုင်းခံပေးပတ်မှာကြွမ်းကျင်ပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ် ညီလာခံကျင်းပရာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပဲတရုတ်နဲ့အမေရိကန်နိုင်ငံကအဆင့်မြင့်အရာရှိတွေ APEC အဖွဲ့ဝင်နိုင်ငံကပညာရှင်တွေသဘာဝပတ်ဝန်းကျင်အရေးတန်ရှင်စွမ်းအင်ထုတ်ယူရေးနဲ့ဇီဝကေယစနစ်ထိန်းသိမ်းရေးကိစ္စရပ်တွေကိုတီချာတွေ့ဆုံဆွေးနွေးခဲ့ကြတာပါ APEC Sustainable Energy Center မှာကျင်းပတဲ့အမေရိကန်တရုတ်တန်ရှင်စွမ်းအင်ရေးရာဆွေးနွေးပွဲကိုတော့တန်ရှင်စွမ်းအင်ထုတ်ယူနေကြတဲ့ကမ္ဘာထိပ်တန်ကုမ္ပဏီကြီးတွေကပါတက်ရောက်ခဲ့ကြပါတယ်
We need to work together to address climate change and all
ဥရုယာတီပြောင်းလဲမှုအပါအဝင်တခြားကိစ္စရပ်တွေမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။ဒီနေရာမှာကမ္ဘာစီးပွားရေးဒုတိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့အခန်းကဏ္ဍကအလွန်ထင်ရှားပါတယ်။ထန်လုံအိမ်တန်းငွေ၃အထိရှော့ချနိုင်ရင်ရီမန်းချက်ပြည့်မီအောင်အမေရိကန်တရုတ်နဲ့ကူရောပါတို့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။တယောက်ခဲ့ကြသူအတော်များများကတော့နှေးစွမ်းအင်ထု
တရုတ်နဲ့အမေရိကန်နိုင်ငံတို့ပူးပေါင်းဆောင်ရွက်ဖြစ်နိုင်ကြရှိတယ်လို့အခိုင်အမာယုံကြည်ကြပါတယ်။နေစွမ်းအင်ထုတ်လုပ်မှုမှာကမ္ဘာဥဆောင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမှာလျှက်စစ်ကားထုတ်လုပ်မှု၊ဘက်ထရီထုတ်လုပ်မှုဖက်ကိုပါအားစိုက်ဆောင်ရွက်လာတာပါ။ရန်နန်ဒက်စီနဲ့ကြောင်မီသွေးတို့လိုရုပ်ကျွဲလောင်စာတွေထုတ်ယူအသုံးပြုမှုကြောင့်ဥတုရာသီထိခိုက်ပျက်စီးလာတဲ့အတွက်တန်ရှင်စွိုင်းတွေကိုတွန်းတွန်းကြဲကြဲထုတ်ယူသုံးဆွဲကြမယ်ဆိုရင်တော့ရုပ်ကျွဲလောင်စာတွေကိုအမိခိုးကင်လာနိုင်ပြီးကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပို့ပြီးတော့တွေ့မြင်လာရမယ်လို့လဲကျွမ်းကျင်သူတွေကသုံးသပ်ပါတယ်ညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတွေကြားတန်ရှင်စွိုင်းကဏ္ဍနဲ့ပတ်သက်လို့ရက်တီချက်ချင်းကွဲပြားရင်တောင်မှအနာဂတ်မျိုးဆက်အတွက်ပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းဖို့လိုတယ်လို့လည်းထောက်ပြရတာရှိပါတယ
် In this time when we have had struggles between our countries this is an area that we share
နိုင်ငံအချင်းချင်းကြားမပြေလည်မှုတွေရှိနေတဲ့အခုလိုအချိန်မှာဒီကဏ္ဍမှာတော့နှစ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားတွေရှိကြပါတယ်အနာဂတ်အတွက်အခိုင်အမာဂတိပြုဆောင်ရွက်သွားကြမယ့်ကိစ္စလည်းဖြစ်ပါတယ်
တရုတ်နိုင်ငံဟာတန်ရှင်စွိုင်းထုတ်ယူမှုမှာရှိကဥဆောင်နေပေမဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုများလာတဲ့ကြောင့်မျိုးတွေတွင်အများအပြားထုတ်ယူနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ် မိသိန်းနဲ့ကာဗွန်နဲ့အောက်ဆိုက်တန်းငွေလိုဖလုံအိမ်တန်းငွေထုတ်လုပ်မှုတွေလျှော့ကြရေးအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကြမှာကိုကြိုးဆိုပေမဲ့လည်းကြောက်မီသွေးတုံးသအားပေးစေုံတွေဆက်ပြီးတော့တိဆောက်နေတာကိုတော့ဥရောပဥဒုရသည်ရဲ့ရာထိတ်တန့်အရာရှိတွေကတရုတ်နိုင်ငံကိုကန့်ကွက်နေကြတာပါတချိန်တည်းမှာပဲ APEC CEO Summit APEC အမှုဆောင်အရာရှိချုပ်များညှိလာခတဲ့စီတပိုင်းဖြစ်တဲ့ APEC တက္ကသိုလ်များခေါင်းဆောင် Forum မှာတော့ကမ္ဘာစီးပွားရေးအတွက်အရေးကြီးလာတဲ့စီးပွားကိစ္စနဲ့ထိန်းသိမ်းရေးကိစ္စရပ်တွေကိုနိုဝင်ဘာ23ရက်နေ့မှာပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်
50 years and the world has been transformed massive population growth massive pressure on
လူငယ်တဲ့နှစ်20 30 50လောက်ကိုပြန်ကြည့်ရင်ကမ္ဘာမှာအပြောင်းအလဲတွေဖြစ်လာတာတွေ့ရပါပါလူရည်စမတန်တိုးလာတယ်။တဘာပဝင်ခြင်းပေါ်ဖီအားရည်စမတန်များလာတယ်။နောက်ပြီးဥလူရာသည်ပြောင်းလဲလာတာနဲ့မျှကဘာဩကတိရစ္ဆာန်တွေမျိုးတုံးပျောက်ကွယ်လာတာကိုလည်းတွေ့ရပါတယ်။လက်ရှိအနေအထားကိုဆက်ထိနိုင်မယ်ဆိုရင်တော့ကဘာကြီးဆက်ပြီးရှေ့ဆက်နိုင်ပါသေးတယ်။ဒီအချိန်ဟာဇီဝကိဟပျက်စီးမှုရဲ့တက်ရောက်မှုကိုကဘာကောင်းဆောင်တွေကတဆင့်နိုင်ငံစုံကကောင်းဆောင်တွေကိုအတိပေးရမယ်အချိန်ခါကောင်းတစ်ခုလည်းဖြစ်ပါတယ်။
စီဝကေဟာစနစ်တွေဆုတ်ယုတ်ပြည့်ရင်းလာတာနဲ့အမျှတရိစံတွေတဖြည်းဖြည်းမျိုးရုံးပြောက်ွယ်သွားနိုင်ပြီးဥဒုရာသီပြောင်းလဲမှုကြောင့်စာနာရိတ်ခါထုတ်လုပ်မှုရေနဲ့လေတုတန်ရာပေါ်ထိခိုက်လာနိုင်တယ်လို့ကမ္ဘာမိုးလေဝသ WMO တို့အဖွဲ့အစည်းတွေကလည်းစက်တိုက်သတိပေးနေတာပါစီဝကေဟာစနစ်တွေထိခိုက်ပျက်စီးမှုကြောင့်2030ခုနှစ်အထိကမ္ဘာတဝန်းနှစ်စဉ်ဆုံးရှုံးရမယ်အတင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကနှစ်သရမ9ထရီလီယံလောက်ထိရှိမယ်လို့ကမ္ဘာဘာငါလည်းခန့်မှန်းထားပါတယ
် The planetary boundaries that we have which means that we are operating more than the safe zone that we should be operating at the moment
ထရိုဟာလက်ရှိကာလမှာဇီဝကေယစနစ်ကြီးထိခိုက်ပျက်စီးလောက်အောင်သဘာဝရင်းမြစ်တွေကိုအလွန်အကျွံထုတ်ယူသုံးစွဲနေပါတယ်ကမ္ဘာကသဘာဝတရားကြီးဟန်ချက်ညီညီနဲ့ဆက်သွားနိုင်အောင်ဇီဝကေယစနစ်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်ဇီဝကေယစနစ်ကြီးပျက်စီးဆုံးရှုံးမှုဟာကမ္ဘာစီးပွားရေးပျက်စီးဆုံးရှုံးမှုလည်းဖြစ်ပါတယ
်။ဒါကြောင့်လဲ APEC ညီလာခမှာဇီဝကေယစနစ်ထိန်းသိမ်းရေးကိုအလေးထားပြောဆိုရတာလဲကမ္ဘာစီးပွားရေးကြဆင်မှုဟန်တာနိုင်ရေးမိမောင်းထိုးပြတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ APEC ညီလာခရဲ့ရည်မှန်းချက်တွေထဲမှာပြန်ပြည့်မြဲစွမ်းအင်ထုတ်ယူရေးပင်လယ်ဓားပုံတရားနဲ့တည်တော်ထိန်းသိမ်းရေးစွမ်းအင်သုံးစွဲမှုလျှော့ချရေးတဘာဝပတ်ဝန်းကျင်ဆိုင်ရာထုတ်ကုန်တွေတိုးမြင့်ကုံသွဲရေးအပြင်စိုက်ပျိုးရေးနဲ့ငါးဖန်လုပ်ငန်းတွေမှာတော့ပြောင်းလဲလာတဲ့ယာရီဥဒုနဲ့လိုက်လျောညီထွေဖြစ်အောင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ကြဖို့အရင်မှန်းထားတာလည်းဖြစ်ပါတယ်2023ခုနှစ် APEC ညီလာခံကတော့ဆန်ဖရန်စစ္စကိုမြို့မှာနိုဝင်ဘာ17ရက်နေ့ကနေ19ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ကျွန်မနန်းလောပ
ါနန်းလောင်တက်ဆက်ခဲ့တာပါဗျာအခုကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာဣသရေလ်ဟာမတ်စ်ပြည်ပခအပြီးမှာဂါဇာနဲ့နောက်ဖက်ကမ်းဒေသကိုပါလက်စတိုင်းတွေကပဲအုပ်ချုပ်သင့်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောလိုက်ပါတယ်ဣသရေလ်ပါလက်စတိုင်းနှစ်ပြည်တော်အတူတကွရှိရေးမူကိုဖော်ဆောင်တဲ့အနေနဲ့ဂါဇာကမ်းမြောင်နဲ့နောက်ဖက်ကမ်းဒေသတွေကိုပေါင်းစည်းပြီးအုပ်ချုပ်မှုတစ်ခုထဲမှာအောက်မှာပဲထားသင့်ကြောင်းနဲ့ပါလက်စတိုင်းအုပ်ချုပ်ရေးအဖွဲ့ကိုပြန်လည်အသက်သွင်းပြီးအဲ့ဒီအုပ်ချုပ်မှုအောက်မှာထားရမယ်လို့ထားသင့်ကြောင်းသမ္မတဘိုင်ဒန်ကဝါရှင်တန်ပို့သတင်းစာကြီးမှာသူ့ရဲ့အမြင်ကိုရေးသားခဲ့တာပါမြန်မာသတင်းအနေနဲ့မှာတော့မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဒီလာတဲ့တိုက်ပွဲတွေပုံပုံပြင်းထန်လာနေတာမှာလူနေထူထပ်တဲ့မြို့ပေါ်အရက်ဒေသတွေအထိတိုက်ပွဲတွေပုံပုံကျယ်ပြန့်လာနေပြီးအိုးအိမ်စွန့်ခွာထွက်ပြေးရသူတွေတိမ့်နဲ့ချီတိုးလာနေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံတဝန်းဆေးဘက်ဆိုင်ရာအဆောက်အုံတွေလူနာတွေနဲ့ဆေးဝင်တန်းတွေထိခိုက်မှုမရှိအောင်အကာအကွယ်ပေးကြဖို့လဲနယ်စည်းမထားဆောင်များအဖွဲ့ကပန်ကြားထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲရှမ်းပြည်မြောက်ပိုင်းပန်ဆိုင်စင်ရီကို drone ထိမှန်ခဲ့တာကိုထောက်ပြပြီးစီဘက်ဆိုင်ရာအဆောင်တွေအကာအကွယ်မရတာဟာစိုးရင်စရာအခြေအနေဖြစ်လာနေတယ်လို့ MSF ကသတိပေးထားတာဖြစ်ပါတယ်ညာဒီကနေ့တွေထိတ်တန်းသတင်းအချင်းတွေကတော့တလောက်ပါပဲအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးတော့ရုပ်သံ Drag က Morris Cotton ဖြစ်ပါတယ်ဗျ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet bumbies.voanews.com မှာအချိန်မရွေးပြန်လည်ကြည့်ရှုဖတ်ရှုနိုင်ပါတယ်ဗျဒီကနေ့မနက်အစီအစဉ်တွေကို Radio အပြင်VOA website, YouTube, Facebook, စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့ season နဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါရယ်။ VOA American တန်ရဲ့မနက်ပိုင်း season တွေကိုဒီမှာပဲအဆုံးသတ်ပြကြခင်ဗျာ။သောတာရှင်နေတဲ့ကွာမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခတ်သိမ်းရှင်းနေပြီးကျန်းမာရွှင်လန်းကြပါစေ။ကျွန်တော်ငင်းငိုင်းပါခင်ဗျာ။